အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကြားကုန်သွယ်ရေးဆိုင်ရာညှင်းပွားမှုကိုဆွေးနွေးပြောဆိုကြဖို့နဲ့အဲဒီကာလအတွင်းနောက်ထပ်ကုန်သွယ်권ချမှတ်တာမျိုးတွေမလုပ်ကြဖို့သဘောတူလိုက်ကြပါပြီ။အမေရိကန်ဗန်နဲ့ EU ဥက္ကဋ္ဌတို့ရင်းပြတော်မှာ၃နိုင်နီးပါးကြောင့်ဆွေးနွေးကြပြီးတဲ့နောက်အခုလိုသဘောတူလိုက်ကြတဲ့အကြောင်းကြေညာတာပါ။ကမ္ဘာကူးသန်းရောင်းဝယ်ရေးစုစုပေါင်းရဲ့ထောက်ဝယ်ရှိတဲ့သူတို့ကုန်သွယ်ဖက်နှစ်ဖက်ကြားကုန်သွယ်ရေးအညှင်းပွားမှုကိုလက်ရှိအချိန်မှာထပ်ပြီးစိုးအောင်မလုပ်ဖို့သဘောတူကြပါတယ်။ EU ကော်မရှင်ဥက္ကဋ္ဌယွန်းကလောယန်ကနဲ့ရင်းပြတော်နှင်းစီဥယျာဉ်မှာပူးတွဲလုပ်တဲ့တင်းစားရှင်လင်ပွဲအတွင်းသမ္မတထရမ်ကပထမဆုံးအနေနဲ့ကုန်သွယ်ကုန်လုံးဝမကောက်ဘူးကုန်သွယ်တားဆီးတွေလုံးဝမထားဘူးနဲ့မော်တော်ယာဉ်ထုတ်လုပ်ရေးလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေပေါ်အစိုးရကကူညီထောက်ပံ့တာမျိုးလုံးဝမလုပ်ဘူးကျွန်တော်တို့ဒီကနေ့သဘောတူကြပါတယ်လို့ပြောပါတယ် EU ကော်မရှင်နာဥက္ကဋ္ဌရန်ကာကလည်းနှစ်ဖက်အကြားဆွေးနွေးညှိနှိုင်းတာတွေဆက်ရှိနေတဲ့၍နောက်ထပ်ကုန်သွယ်ကုန်တွေချမှတ်တာကိုရထားမှာဖြစ်ပြီးဂျာမနီနဲ့အလူမီနီယံထုတ်ကုန်တွေပေါ်ချမှတ်ထားတဲ့ကုန်သွယ်ကုန်တွေကိုပြန်ဆန်းစစ်သွားပါမယ်လို့ပြောပါတယ်